ကူရောဝန်ခင်ရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။သကိုင်းတိုင်းဗမာဝန်တို့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများမှာတရုတ်ကုမ္ပဏီကိုကျင်းနဲ့ဆက်ဆက်တဲ့တပ်တုတွေရှာဖွေခွင့်ပေးလိုက်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညာဝင်းအောင်ကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ။
ဆိုင်တန်ဒီပါကြီးကတာခရိုင်ကိုဘင်းဝင်းကိုပင်လယ်ဘူးဗမ်းမောက်ဒေသမှာရင်းနေတဲ့ဆက်ဆက်တပ်ထုရှာဖွေဖို့တရုတ်မြန်မာပြည်ဆက်ကုမ္ပဏီကိုခွင့်ပေးတဲ့ကိစ္စဟာအတော်လေးလူသိများနေပါတယ်။သတင်းထွက်လာတဲ့2016မှာစိတ်ဝင်စားမှုလဲပါပြီးပဲအတည်ပြုလိုက်တဲ့2019နဲ့2020နှစ်တွေမှာအငင်းပွားစရာတွေဖြစ်လာပါတယ်။ဩစတြေးလျအခြေစိုက်တရုတ်ပိုင်Then Osco company ne Pidwin company MERG Myanmar Energy Resources Group to phasat lut da de Winton Resource company ko lut pain kwe cha pe da ba be. Di company ko tiyauk ka 90 ya kai nong MERG ga 100 ya kai nong pain ma de. Yong ya de 6 la lawk ka lut kwe pe lite de Winton amat tong lut kwe ha a chi song phit pi ba ma Winton ne pin le bu myo ne ga niya ton mya mya pa win ni ba de.ရှိမာကင်းအကျယ်ဝန်းဟာ985စုရကီလိုမီတာဖြစ်တာမို့နေဧက2သိန်းကြီးပါရှိပါတယ်။တဘာဝပဝေးရေကာကွယ်ရေး163ရက်နာအစီရင်ခံစာကိုလွန်ခဲ့တဲ့မေလကဝင်းတူရီဆော့စ်ကုမ္ပဏီကထုတ်ပြန်ထားပါတယ်။တပ်ပတ်တူရှာဖွေတဲ့စီးပွားလိလာမှုမှာအမြင်မရှိကြောင်းဖော်ပြတဲ့အစီရင်ခံစာပါပဲ
။စူးစမ်းရှာဖွေရေးမှာအဓိကကျတဲ့လွန်လွင်းတူဖောက်လေစခန်းကိုဗမာမျိုးနဲ့မန်စီကျေးရွာမှာတည်ဆောက်ထားပါတယ်။ဘူမိဗေဒဆိုင်ရာလုပ်ငန်းတွေကိုတစ်ဆင့်ပြီးတစ်ဆင့်နှင်းနဲ့ချီပြီးလုပ်ရမှာမို့လေလာရေးကာလအမျိုးမျိုးရှိနိုင်ပေမဲ့ဒီဘူရအားဖြင့်10နှစ်ကနေ15နှစ်ထိကြာနိုင်တာကိုလေလာတွေ့ရှိရပါတယ်။လွန်ခဲ့တဲ့နှစ်စက်တင်ဘာမှာလွန်ရင်းတူအေရီယာ3နေရာကိုစောင့်ကြည့်စစ်ဆေးပြီးဓာတ်ပတ်တူနမူနာအားလုံးဟောင်ကောင်ဓာတ်ခွဲခန်းကိုပို့လိုက်တယ်လို့ဆိုပါတယ်။နမူနာယူတဲ့နေရာအားလုံးမှာတန်တက်မြင့်မားနေတာတွေ့ရပါတယ်။ဒီဝမျိုးစုံမျိုးကွဲစင်းကိုလည်းကောက်ယူနိုင်တယ်လို့ဆိုပါတယ်။စီမံကိန်းဧရိယာအတွင်းတစ်ပင်မျိုးစိတ်16မျိုးတွေ့ရပါတယ်။ပြိဿံမျိုးစိတ်စင်းကိုလည်းပြည့်စုံနိုင်တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။တင်ရန်သာတာရှာဖွေထုတ်ယူမှုမှာသဘာဝပတ်ဝန်းကျင်အနည်းနဲ့အများပြည့်စုံတတ်ပါတယ်
။ဝိတုစီမံကိန်းဧရိယာဟာကျယ်ဝင့်တာကြောင့်ဖြတ်တင်းပေါ်ရင်တိရစ္ဆာန်ဘေးနယ်တွန်းနဲ့73မိုင်လောက်ပဲကွာဝေးပါတယ်။မဟာပြိုင်ဘေးနယ်တွန်းနဲ့ကတော့မိုင်90ကျော်လောက်ကွာဝေးပါတယ်။စီမံကိန်းအကောင့်တွေဖော်တာကိုတဘာဝပတ်ဝန်းကျင်ထိခိုက်မှုရှိမရှိသုံးလတစ်ကြိမ်စစ်ဆေးမယ်လို့ဆိုပါတယ်။ဒေတာကန်တွေရဲ့မကျေနပ်မှုနဲ့နှိမ့်နာမှုတွေကိုတရားဖို့အတွက်ဝင်းတိုရီဆော့စ်ကုမ္ပဏီကရှောက်ကပုံစံမျိုးထုတ်ပေးထားတယ်လို့လည်းဆိုပါတယ်။ထိခိုက်နှိမ့်နာသူတွေသဘောတူတဲ့အထိကုမ္ပဏီကဖြေရှင်းမယ်လို့ဖော်ပြပါတယ်။ဒီအန်ဒီရဲ့ဖြေရှင်းရေးမတော်စပ်ထိခိုက်မှုကာကွယ်ရေးနဲ့ကျမရဲ့အတွက်ဝင်းပူရီဆော့စ်ကုမ္ပဏီကသင်တန်းတွေပေးမယ်လို့ဆိုပါတယ
်။ဒါပေမဲ့ဝင်းတူရီဆော့စ်ကုမ္ပဏီကိုမြေဧက2သိန်းကျော်မှာတတ်တူရှာဖွေခွင့်ပေးထားတာကဒေသခံစံနီတိုင်းသားတွေရဲ့စားဝတ်နေရေးကိုထိခိုက်စေတယ်လို့စံတိုင်းသားလုပ်ငန်းရှင်များအသင်းကကြေညာတာကိုဇွန်လ7ရက်ထုတ် 11 သတင်းမှာဖော်ပြပါတယ်။ဒေသခံပြည်သူတွေကတော့သဘာဝပတ်ဝန်းကျင်ထိခိုက်မှုအတက်မွေးဝမ်းကြောင်းထိခိုက်မှုရောဂျီကိစ္စဂျန်နေနေရာခြာတာဤကိစ္စစတာတွေကိုစိုးရိမ်နေကြပါတယ်။ဝန်တိုရီဆော့စ်ကုမ္ပဏီကစမ်းသပ်တိုင်းတာပြီးချင်းမြောက်နိုင်စွာလေးလာနေတဲ့ဒေသမှာတနိုင်တစ်ပိုင်ရွှေတူးပေါ်တဲ့နေရာအများပြားပောင်းဝင်နေတယ်လို့ဇွန်လထုတ်မွန်ရွာဂဇက်မှာဖော်ပြပါတယ်။သကိုင်းတိုင်းမှာမူရစ်စီဝါအများဆုံးဖမ်းဆီးရမိတဲ့ဒေသလည်းဖြစ်ပါတယ်။ဒါပေမဲ့လာဝနိုင်ငံမှာဒီစီမံကိန်းမျိုးကြောင့်ဒေသခံတွေအလုအကံရတာလည်းရှိကြောင်းပင်လယ်ဘူးအမတ်ဦးသိန်းဟိုင်ပြောတာကိုမွန်ရကစက်မှာဖော်ပြပါတယ
်။ဝင်းတုံမျိုးနယ်ကိုရွှေဆက်တဲ့ဒေသအဖြစ်လူပြည်များပင်နဲ့ဝင်းတုံရီဆော့စ်ကုမ္ပဏီစီမံချက်ကိုတော့ကျင်းနေတဲ့ဆက်ဆက်တပ်ထုရှာဖွေရေးလို့သာအမိပေးထားပါတယ်။ရွှေကိုချလှတ်ထားပါတယ်။ဝင်းတုံရီဆော့စ်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်ပိုင်ပင်အော့စ်ကုမ္ပဏီဟာလာအိုနိုင်ငံမှာလည်းအလားတူစီမံကိန်းအကောင့်တွေပေါ်နေပါတယ်။ဒါပေမဲ့ကျင်းနဲ့ရွှေထုတ်လို့ရေးလုပ်ငန်းလို့အတိအကျဉ်းကြေညာထားပါလေ။လာအိုကဖူခါစီမံချက်ကိုတန်ဩစကာ90ရာခိုင်နှုန်းလာအိုက100ရာခိုင်နှုန်းပိုင်ပါလေ။2019ကကြေတန်ခြင်း14,000ကျော်ရွှေအောင်စ11,000ကျော်နဲ့ငွေအောင်စ94,000ကျော်ထုတ်လုပ်နိုင်ပါလေ။ဝန်ထုတ်စီမံရေးနဲ့ပတ်သက်ပြီးဒေတာကန်တွေဇနိုးတနောက်ကြည့်နေတာကိုပြေပြောက်စီဖို့အတွက် စကိုင်းတိုင်းလွတ်တော်အမအချို့ကိုလာအောင်နိုင်ငံကိုခေါ်ယူပြီးတန်အော့စ်ကုမ္ပဏီရဲ့တပ်ထုလုပ်ငန်းစီမံကိန်းကို2008ကပြတ်တာပါလေ။လာအောင်နိုင်ငံလေ့လာချက်အရအစိုးရကအသေးစားချက်မှတ်နိုင်ရင်ဒီပတ်ကံလူလူအချို့ခံစားနိုင်တယ်လို့လွတ်တော်အမဥပဒေကဆိုပါတယ်။ဒီပတ်ကံတွေတနိုင်တစ်ပိုင်းရွှေရှားပွေတာကိုပြည့်ပြည့်နိုင်ရင်တော့ဝိသေလုပ်ငန်းကြီးထွားလာနိုင်တယ်လို့လာအောင်လေ့လာရေးခရီးမှာပါဝင်သူအမဥဝင်းရွှေကပြောတာကိုဘုရားကလည်းကသတိပြုထားပါတယ်ခင်ဗျာ။